မေလကောင်ကမူဆဲတိုက်ပွဲဖြစ်ပြီးနောက်ပိုင်းတရုတ်နိုင်ငံဘက်ကနေဆက်အဝင်အထွက်ဂိတ်တွေကိုစစ်ဆေးတင်းကျနေတာကြောင့်အချိန်ကြန့်ကြာမှုတွေကုန်တင်ကားပိတ်ဆို့မှုတွေနဲ့နေဆက်ကုန်သွယ်ရေးကိုထိခိုက်လာတယ်လို့ကုန်သည်တွေကပြောနေပါတယ်။ဒါကြောင့်သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုအမြန်ဆုံးဖြေရှင်းပေးဖို့လဲတောင်းဆိုနေပါတယ်။ VOA သတင်းထောက်ကွန်မိုးစောကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကျုပ်နိုင်ငံဘက်ကနေဆက်ဂိတ်အဝင်ထွက်တွေမှာလက်ပွေယူတာမျက်နာကိုမှတ်တမ်းတင်စစ်ဆေးတာတွေဆောင်ရွက်နေတာကြောင့်အသွားအလာနှောင့်နှေးကြမ်းကြမှုတွေဖြစ်ပေါ်နေတာဟာအခုဆိုရင်ရက်သက်သက်နှစ်ပတ်ကျော်ကြာမြင့်လာပြီဖြစ်ပါတယ်။လက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုမူဆယ်မျိုးရောက်ကုန်တင်ကားမောင်းသူတူဦးကအခုလိုပြောပါတယ
်။ခါတိုင်းက5မိနစ်ကို20ရောက်လောက်အခက်အခဲဝင်လို့ရတယ်။အခုက5မိနစ်ကို20ရောက်လောက်ပဲဝင်လို့ရတယ်။အဲဒီမှာ20ရောက်ဝင်ရမယ့်အချိန်မှာပြောင်းဝင်လို့ရတဲ့အနေသားဖြစ်တာပေါ့။ကာလမားကြီးကြတော့ဟိုလူလူမဟုတ်ဘူးလေ။သူကကားပြန်မောင်းရတယ်လေ။အဲအဲ့ဒီမှာအဝင်ထွက်တွေကစိုင်းကုန်တဲ့ခါကျတော့ကားတွေကမမြားနဲ့ကြီးချက်။အားကြတဲ့ချိုးတလေဆိုရင်အဲ့မှာ၄ရက်၅ရက်တော့ဆန်းရတဲ့လူကြီးရှိတယ်
။မူဆယ်မျိုးကကုန်တဲ့တူကလည်းဒီလိုကားတွေပိတ်ဆို့နေတာကြောင့်ကုန်စီစစ်စစ်မှုကိုထိခိုက်လာတယ်လို့ပြောပါတယ်
။ဘယ်လိုအခြေအနေရှိလဲဆိုတော့ကျွန်တော်တို့ဒီမှာကုန်စီစစ်မှုကလောလောဆယ်တော့ကျန်းကျန်သွားတာပေါ့ကို။တရုတ်ပြည်ကပို့တဲ့အချိန်မှာလည်းတန်ကားမှုရှိသေးတယ်။တရုတ်ပြည်ကလည်းမြန်မာပြည်ဘက်ကိုပြန်ဝင်တဲ့အင်ပို့တွေမှာလည်းပုံတန်ကားမှုတွေဖြစ်ပေါ်လာပါဘူး။ဒေလာတတိယမလောက်ကစာကြီးဖိတ်သွားတာကို။အခုဆိုရင်တော့သုံးမလောက်ဖြစ်ပြီပေါ့နော်
။မူဆယ်မြို့ခွာညိုတစ်သီးတိုင်ကဦးဆိုင်ခမောင်ကလက်ရှိနေဆက်ကုန်သွယ်ရေးအခြေအနေကိုအခုလိုတုံ့တက်ပြောဆိုပါတဲ့
။15မိုင်ကနေပြီးတော့ဒီဒီလိုဝင်ပေါက်အထိပေါ့ဗျာမန်ဝင်းဝင်ပေါက်အထိကျန်းဖြစ်နေတာပဲအကုန်လုံးပိတ်ဆို့ကုန်တာဒီနေ့လိုမျိုးဆိုသွားရလာရကိုခက်ကုန်ကားပေခုနှစ်မိုင်လောက်ပေါ့ဗျာဒီခုနှစ်မိုင်တော့မကတော့ဦးထင်တယ်နော်10မိုင်လောက်ရှိတော့မှာပေါ့10မိုင်တန်းကြီးပေါ့နော်ပိတ်နေဆက်စီပါရေနောက်နေတာပေါ့ဗျာနော်မထီခိုက်တယ်လို့မပြောရလဲဒါကဘယ်လိုပြောမလဲကုံတွယ်မှုအတားစီးကြီးပေါ့လေနော်ရေရှည်မှာထီခိုက်သွားနိုင်တဲ့အတားစီးပေါ့လုံးလုံးဆယ်ကြတော့လုံးလာတာတော့မချောဘူးလေပေါ့လေနော်
နေဆက်ဒေတာကကုန်တယ်နဲ့ကုန်တင်ရင်ပေါင်းတွေဟာဒီလိုပိတ်ဆို့ကြက်ကြနေတာကိုအမြန်ဆုံးဖြေရှင်းပေးဖို့ကိုလိုလားနေကြပါတယ်။ကုန်စီစီးဆင်းမှုလွယ်ကူစေဖို့အတွက်ဦးဆိုင်ခမောင်ကအခုလိုဆက်ပြောပါတယ်
။အရေးကြီးဆုံးကမြို့ရှောင်းလန်းမြို့ရှောင်းလန်းတော့ကုန်တွယ်မှုလမ်းကြောင်းတစ်ခုပေါ့ဒီလူမှုရေးတွေနဲ့မရောထွေးအောင်နော်။အဲမြို့ရှောင်းလန်းတစ်ခုကိုအမြန်ဖောက်လုပ်ဖို့တော့လိုတယ်။မြို့ဆောင်လန်းဖောက်လုပ်ဖို့တော့ဒီမှာလမ်းအောင်ကြောင်းရှာတာနဲ့စီးဝေးကြီးတိုင်းတာနဲ့ပြီးမီးယာရောကြီးကိစ္စတွေတော့လုံနေကြတယ်လို့ပြောတာပဲဒါပေမဲ့ဒါကြံ့ကြတယ်လို့တော့လုံရမယ်အဲလုံမဆင်ကြီးတဲ့ကူကအရေးကြီးနေလို့တော့မဖြစ်ဖြစ်တော့တော့လုံစိတ်ရှင်းတယ်ပဲနော်နိုင်ငံတော်ကဘယ်လိုစီစဉ်ပေးမလဲဘောနော်ဒီဝင်ဝင်ရှာပေးနေတဲ့ဒေတာကြီးကိုဖွင့်ပြောအောင်နော်လွယ်ကူအောင်ဘယ်လိုလုံပေးမလဲဆိုတဲ့အပိုင်းတွေကဒါစဉ်းစားရတဲ့အပိုင်းတွေဖြစ်နေပြီလေနော်
မူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနကရာရှိကြီးတဦးကတော့အခုလိုကားတွေပိတ်ဆို့နေတာနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကအကြောင်းကြားဖြေရှင်းနေကြောင်းပြီးခဲ့တဲ့အပတ်ကပြောဆိုထားပါတယ်။မြန်မာအစိုးရဟာတရုတ်နိုင်ငံဘက်ကိုလေယာထွက်ကုန်တွေတရားဝင်တင်ပို့နိုင်ရေးအတွက်စာချုပ်ချုပ်ဆိုဖို့နဲ့စီးပွားရေးစုံတစ်ခုတည်ထောင်ဖို့အတွက်စီစဉ်ဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့မေလဒုတိယပတ်အတွင်းကမူဆယ်မြို့ကို TNLA တန်းပလောင်တပ်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနှစ်ဖက်တိုက်ပွဲကြားမှာတရုတ်နိုင်ငံသား3ဦးသေဆုံးခဲ့တယ်လို့ကြေညာတချို့လည်းတရုတ်နိုင်ငံဘက်ကကြားရောက်ခဲ့ပါတယ်။ဒီအတွက်တရုတ်စိုးရကကန့်ကွက်ခဲ့တယ်လို့နေဆက်တည်ငင်ရေးအတွက်ထင်းထင်းသိမ်းသိမ်းဆောင်ရွက်ကြဖို့အတွက်လည်းပြည်ပခအတွင်းကသက်ဆိုင်ရာအင်အားစုတွေကိုတိုက်တွန်းခဲ့ပါတယ်။